မြန်မာနိုင်ငံမှာလေယာဉ်မြေမတရားအသိမ်းစီးခံခဲ့ရတဲ့လေသမားတွေရဲ့အရေးကိုအစိုးရအနေနဲ့ပုံပြီးထိတိယောက်ကင်တွယ်ဆောင်ရွက်ပေးပါလို့ပြည်ထောင်စုလွတ်တော်နာယကသူရဦးရွှေမန်းကသမ္မတဦးသိန်းစိန်စီကိုဩဂုတ်လ29ရက်နေ့ကတဝန်လွှာပေးပို့ခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတီဘောမျိုးနယ်ရှန်တိုင်ရန်သားဒီမိုကရက်တစ်ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကို VOA ကဆက်သွယ်မေးမြန်းထားပါတယ်
။ပြီးခဲ့တဲ့အစိုးရအဖြစ်တစ်လျှောက်လုံးမှာဒီနေရာတွေကိုသိမ်းဆဲခံရတာတွေရှိတယ်။အဲ့လိုသိမ်းဆဲတဲ့အခါမှာဆိုလို့ရှိရင်နိုင်ငံတော်အတွက်တိဆောက်ရေးကိစ္စတွေအတွက်လိုအပ်လို့ရိုးရိုးသားသားအသိမ်းခံရတာတွေရှိတယ်လို့အဲ့ဒီဟာတွေနဲ့ရောပြီးတော့တချို့ဒီအာဏာရှိတဲ့ပုဂ္ဂိုလ်များကဒီမတရားသဖြင့်သိမ်းတာတွေနောက်တက်မတော်ကတရင်တပ်ဖွဲ့တွေကနေပြီးတော့တတ်တိုးချဲဖို့တတ်တိဆောက်ဖို့ဆိုပြီးတော့သိမ်းတာကနေပြီးတော့ဒီမြေစင်းဌာနမှာကြည့်လိုက်တဲ့အခါကျတော့ဒီလွတ်မြေရိုင်းပါလို့ဖော်ပြထားလို့ဒီလွတ်မြေရိုင်းလို့ထင်ပြီးတော့သိမ်းလိုက်တာလေလက်တွေ့မှာကတော့ဒီလွတ်မြေလက်မြေရိုင်းမဟုတ်ဘဲနဲ့တောင်သူတွေပိုင်တဲ့မြေတွေဖြစ်နေတာလေအဲ့ဒီလိုအလွဲလွဲအချော်ချော်တွေဖြစ်နေတာဒီကိုပြီးခဲ့တဲ့အစိုးရလက်ထက်တစ်လျှောက်လုံးမှာပြည်သူလူထုကကြောက်ပြီးတော့ငြိမ်ပြီးတော့အပံမထွေရဲဘဲနဲ့နေခဲ့ရတဲ့အနေအထားကနေအခုကျွန်တော်တို့ဒီဘက်ခင်မှာဒီလွတ်တော်ကိုယ်စားလှယ်လွတ်တော်တွေပေါ်လာတဲ့အခါမှာအဲဒီလူလူတွေတောင်းပြီးလူသမားတွေကဒီကိစ္စတွေကိုစပြောလာကြတယ်ပြောလာကြတဲ့အခါကျတော့မှဒီနေရာတွေကအလွဲလွဲချော်ချော်တွေဖြစ်နေတာအတချို့ကလည်းဒါဒီတမင်မှားတာမဟုတ်ဘဲနဲ့တမင်ကျွန်တော်တို့ဒီတောင်းသူလူသမားတွေကဟိုပါလေနေစင်းဌာနမှာအာစင်းမပေါက်လို့ဒါဥပဒေကြောင်းအရဆိုရင်ဒါမြေလွတ်မြေလက်မြေရိုင်းပဲဆိုတော့တိကြီးနဲ့တောင်းသူတွေရဲ့မြေကိုမတရားသိမ်းပြီးတော့လောဘတကြီးယူကြတာပေါ့အခုချိန်မှာအဲ့ဒီညာကော်မရှင်ဖွဲ့ပြီးစုံစမ်းစစ်ဆေးတဲ့အခါမှာဒါတွေကတော်တော်များများသိလာပြီသိလာတဲ့အခါကျတော့ဒါတွေကိုလွှတ်တော်ထဲမှာတင်ပြီးတော့ကျွန်တော်လွှတ်တော်ကဝိုင်းဆွေးနွေးကြပြီးတဲ့အခါကျတော့အစိုးရဘက်ကိုတိုက်တွန်းတဲ့အခါမှာအစိုးရဘက်ကဒီထူးထူးခြားခြားဌာနဆိုင်ရာတွေနောက်ဒီကျွန်တော်တို့မတရားသိမ်းထားတဲ့အဲခါရတဲ့ကိစ္စတွေနဲ့ပတ်သက်လို့တက်တက်ကြွကြွဘာမှသိပြီးတော့ဆောင်ရွက်ပေးတာမရှိဘူး
အချင်းချင်းအနေနဲ့ပြောရမယ်ဆိုလို့ရှိရင်ဒီလွတ်တော်နာယကရဲ့တဝင်လွှာကဒီလွတ်တော်ကနေပြီးတော့မြေယာသိမ်းစီးခံရမှုတွေနဲ့ပတ်သက်ပြီးတော့လွတ်တော်ကနေပြီးတော့တိုက်တွန်းထားတဲ့အချက်တွေကိုအစိုးရကနေပြီးတော့တက်တက်ကြွကြွပို့ပြီးတော့ထိထိရောက်ဆောင်ရွက်ပေးပါဆိုတော့ပန်ကြားလွှာပဲပေါ့
မှန်ပါတယ်ဗျာအဲ့လိုအတိတ်ပဲပါပဲ
ဟုတ်ကဲ့ဒီနေရာမှာလွတ်တော်အနေနဲ့ဒီမြေယာကော်မရှင်ကနေပြီးတော့တင်ပြထားတဲ့လွတ်တော်မှာဆွေးနွေးတဲ့အချက်တွေမှာလွတ်တော်ကဘလို့အချက်တွေကိုဟိုအဓိကအားဖြင့်ဟိုတိုက်တွန်းထားတာလဲထောက်ပြထားတာလဲဆိုတာလေးကိုတစ်ချက်လေးပြောပြပါလား
။အဲအဓိကအားဖြင့်တော့ကျွန်တော်တို့အရင်တုန်းကဒီပိုင်ရှင်မရှိပါဘူးဆိုပြီးတော့မှားသိမ်းထားတဲ့ကိစ္စမျိုးတွေပေါ့။အဲ့တော့သူတို့အစိုးရဌာနဘက်ကပြောမယ်ဆိုရင်တော့ဒီနေရာတွေမှာအလုတ်ကင်စားတောက်နေတဲ့တောင်သူလယ်သမားတွေဟာသူတို့ဒီမြေရင်းဌာနမှာမှတ်ပုံတင်ထားတာတို့เนาะကျွန်တော်တို့ပြည်သားတို့ဘာလို့မပေါက်တာတို့အဲ့ဒါတွေကြောင့်သူတို့မြေလွတ်မြေလန့်မြေရိုင်းလို့သူတို့ကသတ်မှတ်တယ်သတ်မှတ်တဲ့အခါကျတော့အဲဒီစုံတယောက်ကနေပြီးတော့ဟိုလုပ်ငန်းရှင်တယောက်ကဒီနေရာတွေကိုလာပြီးတော့ဖြောက်ထားလို့ရှိရင်သူတို့ကတော့ဆာရက်ပေါ်မှာကြည့်ပြီးတော့မြေလွတ်မြေလန့်မြေရိုင်းဆိုပြီးတော့ချပစ်လိုက်တာပေါ့လက်တွေ့မှာအဲ့မှာတောင်းသူတွေလုံနေတာရှိတယ်ပြီးခဲ့တဲ့ကာလတွေတော့ဒါစစ်စွေးရခေအောင်ပါဘယ်သူမှပြန်မပြောရကြတော့ဗိတ်နေကွာဆိုအမှမပြောရကြတဲ့အခါကျအသိခံလိုက်ကြတာအဲ့တော့အခုကြတဲ့အခါကျတော့ဒါလည်းမဟုတ်ဘူးသူတို့မှဟိုဘေးကလောက်ကန်နေတဲ့လူတွေဖြစ်တယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ကဒါကိုပြန်မြန်မြန်တတ်တတ်နဲ့ပြန်ပြီးတော့ဖြစ်စေချင်တာပေါ့ဗျာ
ဟုတ်ကဲ့
အဲ့တော့ဖြစ်စေချင်တယ်ဆိုတဲ့ဥစ္စာမှာဒီလုပ်ငန်းရှင်ကအလုပ်ကိုအကောင့်တယ်မပေါ်ပါသေးဘူးဆိုရင်အမှန်ကတော့အောက်ဒီဘက်လုံးဝပြန်ဆွဲပေးရမှာပေါ့
အဲ့တော့ဒီမြေယာကော်မရှင်ရဲ့တာဝန်ကလယ်သမားတွေရဲ့နှိမ့်နာမှုတွေတိုင်ကြားမှုတွေကိုကြားနာပြီးတော့ဒီလွတ်တော်ကိုတင်ပြဖို့ပဲရှိရပါဘူးဒီမြေယာကော်မရှင်အနေနဲ့တစုံတရာအဆုံးဖြတ်ပေးဖို့တာဝန်မရှိဘူးဆိုတဲ့သဘောပေါ့အဲ့လိုလား
အဲအခုလုပ်နေတာကတော့စုံစမ်းလေ့လာပြီးအမှုတစ်ခုချင်းတစ်ခုချင်းတစ်ခုချင်းအလိုက်ကိုဘယ်ကိစ္စဘလို့ဖြစ်တယ်ဘလို့အမှားရဘလို့မှတ်နေဆိုတော့ခင်ဗျင်ကျဲလောက်ကိုပဲကျွန်တော်တို့ကော်မရှင်ကသုံးသပ်ပြီးတော့လွတ်တော်မှာဒီကော်မရှင်ရဲ့သုံးသပ်ချက်နဲ့လာပြီးတော့ဖတ်ပြတာပေါ့ဟိုအောက်မှာတော့သွားပြီးလေ့လာပြီးတဲ့အခါကျတော့အကန့်ဘသူကဘလောက်ရဘသူကဘလို့လောက်ပါညာဆိုတော့အဲ့လိုမျိုးဒီအုတ်ချွေးပိုင်းကိုဝင်ရောက်ဆက်ဖက်တာမျိုးတော့မလုပ်ဘူးဒါကကျွန်တော်တို့ဒီဥပဒေပြူရေးပိုင်းနဲ့အုတ်ချွေးပိုင်းရဲ့လုပ်ငန်းတာဝန်မတူတာကိုတွတ်တော်နာယကကိုနိုင်ကပြေပြေချာချာမှားလိုက်တဲ့အတွက်အဲ့လိုဝင်ရောက်ဆက်ဖက်မှုမျိုးဖြစ်မှာဆိုလို့ အဲ့ဒီအောက်ခြေမှာတော့အဲ့လိုဖြည့်ရှင်းခဲ့တာမလုပ်ခဲ့ဘူ
းဟုတ်ကဲ့
တော်တယ်မှာပဲလာပြီးအရင်ကတော့ဖတ်တာပေါ့
ဟုတ်ကဲ့အဲ့တော့ဒီလိုဟာမျိုးတွေမှာအစောကပြောခဲ့သလိုမတရားမှုတွေတကယ်လို့ဟိုမသိမ့်တော်မှုတွေပေါ်ပေါက်တယ်ဆိုပြီးတော့မြေယာကော်မရှင်ကစုံစမ်းတွေးရှိတယ်ဆိုလို့ရှိရင်လွတ်တော်အနေနဲ့သက်ဆိုင်ရာအစိုးရအဖွဲ့အစည်းဥပမာနိုင်ငံတော်စီမံကိန်းကတိုင်းနေဆိုရင်တတူရင်းဝန်ကြီးဌာနကတိုင်းတာပဲဖြစ်ဖြစ်စက်မှုဝန်ကြီးဌာနကတိုင်းတာပဲဖြစ်ဖြစ်ဒီဝန်ကြီးဌာနကိုဓာတ်ရိုက်လွှတ်တော်ကနေပြီးတော့ဒီကိစ္စကိုဖြေရှင်းပေးပါဆိုပြီးတော့ဟိုတောင်းဆိုချက်ထုတ်တာလားဒါမှမဟုတ်လို့ရှိရင်အစိုးရတစ်ဖွဲ့လုံးစီကိုပဲဒီကိစ္စကိုဖြေရှင်းပေးပါဆိုပြီးတော့ကိစ္စတစ်ခုချင်းစီကိုဖြေရှင်းပေးဖို့ပန်ကြားချက်လုပ်တာလားခင်ဗျာ
ရေဘူးရအားဖြင့်တော့ကျွန်တော်တို့ကလွှတ်တော်ထဲမှာဒီအစီရင်ခံစာကိုတင်ပြီးတဲ့အခါကျတော့အဲ့ဒီအစီရင်ခံစာကိုတက်ဆိုင်ရာအစိုးရဘက်ကိုလိုက်ရတာပေါ့ကိုလိုက်တဲ့အခါမှာကျွန်တော်တို့ဒီအစီရင်ခံစာကိုဘိုင်းပြီးဆွေးနွေးကြတဲ့အခါမှာကိုယ်စလဲတွေများပါတယ်တော်တော်လေးအဲ့လိုဆွေးနွေးကြတဲ့အခါမှာတက်ဆိုင်ရာဝန်ကြီးတွေလည်းဝန်ကြီးဌာနအတူဝန်ကြီးတွေလာပြီးတော့တက်ရောက်နားထောင်တာပေါ့နားထောင်ပြီးတော့သူတို့နဲ့ဆိုင်တဲ့ကိစ္စတွေကိုသူတို့ပြန်ပြီးတော့ဖြေရှင်းတာဒါမှမဟုတ်သူတို့ဘယ်လိုဆောင်ရွက်ပေးရမလဲဆိုလာပြောတာအဲ့ဒါဒီနဲ့ကျွန်တော်တို့အောင်းဆက်ပြီးတော့လုပ်တာပေါ့လေအဲ့တော့ဟိုအဲ့လိုလုပ်ခဲ့တာမှာအခုကျွန်တော်မြင်ရကြတာကတတ်မတော်တစ်ခုပဲနည်းနည်းဒီလုပ်တာကိုင်တာမှာသက်သက်သာသာနဲ့နည်းနည်းဒီဟိုတက်တက်ကြွကြွရှိတယ်လို့မြင်ရတယ်ကျန်တဲ့ဌာနတွေကကြတော့လေသူတို့ကိုနိုင်ကမြေသိမ်းတာမဟုတ်ပါဘူးဆိုပြီးတော့အဲ့လိုမျိုးပေါ့ဥမာလယ်ထဲဝင်ကြီးဌာနဆိုရင်သူတို့ကမြေအဲ့နာမဟုတ်ပါဘူးသူတို့ကတိုင်းထောင်ပေးရတာပါဆိုပြီးပေါ့ဒါပေမဲ့တကယ်တကယ်ကြတဲ့အခါကျတော့အဲ့ဒီဒေသဝင်ကြီးဌာနကသာလင်အဲ့ဒီမြေရဲ့ယာစဝင်ကိုကောင်းကောင်းသိပြီးတော့ဒီမြေသိမ်းဆဲမှုဟာတရားတယ်မှန်ကန်တယ်ညှတာတယ်မတရားဘူးတိဆိုတဲ့ဒိဋ္ဌာကိုသူကအသိဆုံးဖြစ်တယ
်လောလောဆယ်မှာအခုလွတ်တော်နာယကကနေနေပြီးတော့တဝင်းလွန်ပေးပို့ပြီးတော့ပန်ကြားမှုဖြစ်ရလောက်အောင်ဆိုလို့ရှိရင်အစိုးရဘက်ကနေပြီးတော့အတော်လေးပြက်ကွက်မှုတွေရှိနေလို့လားခင်ဗျာ
သူရဘက်ကတော့ဟုတ်ကဲ့ဗျာဟိုသိပြီးတော့ဒါနဲ့ပတ်သက်လို့ဟိုတွတ်တွတ်လဲ့လဲ့ပေါ့ဟိုနင်းနင်းဆန်းဆန်းဆုတ်ရှားတာမကြားရဘူးလို့ပဲအဲ့လိုမကြားတဲ့အတွက်ကြောင့်မလို့လဲအောက်ခြေမှာဒီကဓမ္မတွေရဲ့မကြည်မနှက်ဖြစ်မှုကဓမ္မတွေကပြန်ဆိုင်ခြင်းအဲနောက်ပြီးတော့လုပ်ငန်းရှင်တွေကလုပ်ငန်းရှင်တွေကစီကဟောက်ဖြစ်တဲ့အခါကျတော့အဲဒါဟိုဥပဒေနဲ့အညီပေါ့နော်ပြန်သိမ်းတာလို့ရပါလေမတူမြေမြေလွတ်မြေလမ်းမြေရိုင်းဆိုတော့ချထားပေးရချထားပေးတဲ့ဥစ္စာကိုသူအကောင့်ထဲမပေါ်နိုင်ဘူးဆိုရင်မပေါ်နိုင်တဲ့ဥစ္စာကိုပြန်ပြီးတော့အခိုင်ရမှာပေါ့အဲအဲ့ဒါမျိုးတွေကိုရုပ်ရှင်ကျင်တာပေါ့ဗျာအဲ့ဒါမလုပ်လို့မလို့ပြဿနာတွေပြက်တာပေါ့
ဟုတ်ကဲ့တစ်ဖက်ကကြည့်မယ်ဆိုလို့ရှိရင်လည်းဒီအနှစ်နှစ်အလားလားဖြစ်ခဲ့တဲ့ပြဿနာတွေကိုတထိုင်နဲ့ဖြေရှင်းလိုက်လို့တော့တစ်ချိန်ဟိုမြန်မြန်ဆန်ဆန်ကြီးမဖြစ်နိုင်ဘူးဆိုတော့အနေအထားမျိုးတော့ရှိနေမှာပေါ့လွတ်တော်ကနေပြီးတော့ဟိုတိုက်တွန်းထားတဲ့အချက်တွေရှိပေမဲ့လက်တွေ့မှာအကောင့်ထဲပေါ်ပြီးလှုပ်ဆောင်ပေးဖို့အတွက်အခက်အခဲတွေဖြစ်နိုင်တဲ့အနေအထားမျိုးတွေမရှိနိုင်ဘူးလား
အဓိကအခက်အခဲကတော့သူတို့ရဲ့ဟို mindset ပေါ့ဗျာစိတ်နေစိတ်ထားပေါ့နော်ပြည့်တဲ့ပြောရမယ်ဆိုလို့ရှင်ဒါတွေကိုအဲ့လိုတရားမြတ်တတ်မှန်မှန်ကန်ကန်ဖြည့်ရှင်းမယ်ဆိုလို့ရှင်မတော်မတရားသိထားတဲ့လူတွေထဲမှာအခုဒီလုပ်ပိုင်ခွင့်ရှိတဲ့အာဏာရှိတဲ့ပုဂ္ဂိုလ်များလည်းပါနေတယ်လို့ယူဆရတာပေါ့နော်ကျွန်တော်ကတော့အသေးစိတ်တော့မသိဘူးဒါပေမဲ့ကြားတော့ကြတော့အဲ့ဒီလိုပါနေတဲ့အခါကျတော့တုံ့နှေးနေတာပေါ့အမှန်တကယ်ဆိုရင်တော့ဒါတွေကတကယ်ကမိုင်းဆက်ကအဲ့ဒါတောင်းယူလမားတွေဒီလူလူဘက်ကနင့်နာတဲ့လူတွေဘက်ကသာနာစိတ်သာရှိမယ်ဆိုလို့ရှိရင်တော့ဒါတွေအကုန်ပြန်ပြီးတော့ခွဲပေးလိုက်လို့ရှိရင်ပြီးသွားတဲ့ကိစ္စပဲအဲ့တော့လုံလားလို့အစိုးရဒီကျွန်တော်နိုင်ငံတော်အတွက်လိုအပ်တဲ့ကားလမ်းပေါက်တာရထားလမ်းပေါက်တာဥစ္စာတွေကလည်းကျွန်တော်လိုအပ်တဲ့ဟာပိတ်ပေါ့ဗျာမလိုအပ်ဘဲနဲ့ပိတ်ထားတဲ့ဟာတွေပုဂ္ဂလိကတွေရောပြီးတော့ပြောင်းပြီးတော့ပိတ်ထားတဲ့ဟာတွေပြန်ပေးလိုက်ပေါ့ဗျာအဲ့ဒါဒါသူတို့ရဲ့စိတ်ဓာတ်ကမပြင်နိုင်တဲ့အခါကျတော့ငါတို့ကဥပဒေနဲ့အညီလုပ်ခဲ့တာဆိုတော့တက်နေကြတဲ့အခါကျတော့အဲ့ဒီအကောင့်တွေပေါ်တဲ့လူတွေကလည်းအကောင့်တွေမပေါ်ဘဲနဲ့ပြန်ကြတာပေါ့ဒါပါပဲအဓိက
ဟုတ်ကဲ့လွတ်တော်အနေနဲ့အစိုးရကိုဒီလိုလက်ညှိုးထိုးမယ်ဆိုရင်လွတ်တော်ထဲမှာလို့၌လေလွတ်တော်ထဲမှာထင်ရှားတဲ့ပုဂ္ဂိုလ်ကြီးတွေအနေနဲ့ဒီလုပ်ငန်းရှင်ကြီးတွေရှိနေတယ်မြေယာပိုင်ရှင်ကြီးတွေရှိနေတယ်မြေယာတွေသူတို့နာမည်တွေနဲ့တင်စီထားတယ်သူတို့နာမည်တွေနဲ့ပေါက်နေတဲ့နေရာတွေရန်ကုန်တိုင်းမှာရောအေရဝတီတိုင်းမှာရောအနှံ့ရှိနေတယ်ဆိုတာနဲ့ပတ်သက်လို့ရော
အဲအတူတူပေါ့ဗျာသူတို့လည်းအဲ့တော့သူတို့ကဘယ်လိုဖော့တွေးတော့ဖော့ပြီးတော့ကွက်ဖို့တွေးတော့ဟာသူကအဲ့တုန်းကလူကြီးပေးခဲ့ပြီးပြီပဲဒါမှမဟုတ်သူကလုံထွန်းလုံနေအညီလောက်တာပဲသာသဖြင့်ပေါ့ဗျာအဲ့ဒါလိုတွေးပြီးတဲ့အခါကျတော့တချို့ ပြန်ပြီးမပေးဘူးပေါ့တချို့ကုမ္ပဏီတွေပါကြလည်းအခုပြန်ပေးလိုက်တာတွေလည်းရှိတာပေါ့ဧကတောင်းနဲ့ချီပြီးတော့လည်းပြန်ပေးလိုက်တဲ့ကုမ္ပဏီတွေလည်းရှိတာပေါ့လေအဲ့တော့ဒီဟိုအဓိကအားဖြင့်တော့ကျွန်တော်တို့ပါဝင်ပတ်သက်နေတဲ့ပုံကူများကဒီကိုချင်းစာစိတ်နဲ့ဒီတရားမျှတတဲ့စိတ်ဝေးပြီးတဲ့အခါကျတော့ရှေ့ရနေဥဆောင်ပြီးအမှန်ကန်ကအဲ့ဒီဟိုလုပ်ပြီးလို့လိုတာပေါ့
အဲ့တော့ဒီလွတ်တော်နာယကရဲ့တဝင်လွန်နဲ့ပတ်သက်ပြီးတော့ပြည်သူလူထုအနေနဲ့ဒါမှမဟုတ်လေသမားတွေမြေဟိုနစ်နာခဲ့ရတဲ့သူတွေအနေနဲ့ဘယ်လိုတုံ့ပြန်လိမ့်မယ်လို့ယူဆတယ
်။အဲပြည်သူလူထုကတော့ကျွန်တော်ထင်ပါတယ်ရလင်းကျက်ထားပြီးတဲ့အခါကျတော့သတ္တောကအာဩဇာအာဏာရှိမလားအဲဥထွေပိုင်းကဩဇာအာဏာရှိမလားအဲဒါကိုပြီးတဲ့အခါကျတော့ဘာမှရှိမလားလို့ရှိရင်တော့သတ္တောလည်းသိခါကြအသူရလည်းသိခါကြပြည်သူလူထုရဲ့ယုံကြည်မှုမရဖြစ်ပြီးတော့နောက်2015ရေကောက်ကခွက်ခွက်လာအောင်ရှုံးပါပဲဖတ်တင်ပါပေါ့ဗျာ
ဟုတ်ကဲ့အဲဒီနေရာမှာဒီဟိုမြေယာတင်းစည်မှုတွေကိုတင်းစည်ထားတဲ့မြေယာတွေကိုပြန်ပေးဖို့ကိစ္စဒါမှမဟုတ်လို့ရှိရင်နောက်တစ်ချိန်မှာအလားတူဒီမတရားမှုတွေမပေါ်ပေါက်ဖို့အတွက်ကိုဟိုကာကွယ်နိုင်ရေးကိစ္စမှာလွတ်တော်အနေနဲ့တိတိကျကျပြဋ္ဌာန်းပြီးလှုပ်ဆောင်နေတဲ့ဥပဒေတွေရောဘာတွေများရှိလာနိုင်မလဲ
မရှိသေးဘူးဗျာအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ကတော့နှစ်ခါလောက်စာရေးပြီးအကြံပေးတာတော့ရှိပါတယ်ကျွန်တော်တို့အခုလေ့လာသုံးသပ်ပြီးတော့ဒီလေ့လာဓာတ်တွေကိုရေဘူးရအားဖြင့်ကျွန်တော်တို့အကန့်အစားခွဲလိုက်ပြီးတဲ့အခါကြလို့ရှိရင်အဲ့ဒီအဲဟိုပေါ့လေရေဘူးရအကန့်အစားအလိုက်ကိုကျွန်တော်ရေဘူးရနားလည်ပြီးပြီဆိုလို့ရှိရင်ကျွန်တော်ဒါနဲ့ပတ်သက်လို့ရှိရင်ပြန်ပေးရမယ်ဘလို့အခြေအနေဆိုရင်ဘလို့ဆိုတာမျိုးကိုဥပဒေတစ်ခုကျွန်တော်တို့တော်ဟာပြုတ်ပြင်းတယ်အပြန်မပေးဘူးဆိုတဲ့လူကိုကျွန်တော်တို့ကဥပဒေကြောင်းအရာပြစ်ဒဏ်သတ်မှတ်ပြီးတဲ့အခါကျပြစ်ဒဏ်ချမယ်ချတဲ့နယ်ပေါ့နော် I force သဘောမျိုးထောင်သွားမှာပေါ့ဗျာအဲ့ဒါမျိုးကျွန်တော်ကဥပဒေပြုဖို့ကျွန်တော်အကြံပြုထားတယ်သို့တော်လည်းခဏတဲ့အကြည့်ရောအဲ့လိုမျိုးဥပဒေပြုဖို့လှုပ်ဆောင်တာမတွေ့ရသေးတဲ့နဲ့အုပ်ချုပ်ရေးပိုင်းကိုအစိုးရအဖွဲ့ကိုပဲဟိုပူးပေါင်းပြီးတော့ဆောင်ရွက်ဖို့တိုက်တွန်းနေတာကိုပဲတွေ့နေရတယ်ဗျာ
ဟုတ်ကဲ့
အဲနောက်လာခဲ့တာတွေနဲ့ပတ်သက်လို့လေဒီမတော်မတရားသိစတွေဒီလိုဖြစ်လာလို့ရှိရင်ဘယ်လိုရေးယူမလဲ။အောင်ရှိရတူဘယ်လိုအဲကျွန်တော်ပြစ်တံပေးမယ်ဆိုတာမျိုးပြတ်ထန်းဖို့လည်းမရှိမလုပ်လုပ်တာလုပ်ဆောင်တာမရှိဘူးရ
။ဒီဘောမျိုးနဲ့ရှမ်းတိုင်းရင်းသားဒီမိုကရက်တစ်ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကို BOA ကဆက်သွယ်မေးမြန်းထားတာပါ။ကျွန်တော်တန်းလွင်ထွန်းပါခင်ဗျာ။